ဥရောပတိုင်မှာကိုရိုနာဗိုင်းရပ်စ်အဆိုးဝါးဆုံးဖြစ်နေတဲ့အီတလီအစိုးရကဒီဗိုင်းရပ်စ်ပိုးကိုထိန်းချုပ်နိုင်အောင်ကြိုးစားတဲ့အနေနဲ့တနင်္ဂနွေအတိုင်းအတာနဲ့ခီးသွွာလာခွင့်နဲ့ကန့်သတ်ပေးပြလိုက်ပါတယ်။ဒီကန့်သတ်ချက်ကြောင့်လူပေါင်းတန်း60ခီးသွွာလာလို့မရကြတော့ပါဘူး။ဒီသက်ဆိုင်ရာချင်းတနင်္လာနေ့ညကတိုင်းပြည်ကိုပြောကြားတဲ့မင်ကုန်းအတွင်းအခုလိုခီးသွွာလာခွင့်ကန့်သတ်ပေးပြနေတဲ့ပတ်သက်လို့အချင်းချုပ်ပြောရရင်သူ့အနေနဲ့အပြစ်မထွက်ဖဲအိမ်မှာပဲနေမယ်လို့ပြောလို့ရနိုင်ကြောင်းဝန်ကြီးချုပ်ဂျူစက်ပေကွန်တေကပြောပါတယ်။ဒီချိန်ထဲမှာပဲကိုရိုနာဗိုင်းရပ်စ်ဟာနိုင်ငံအများအပြားမှာခြေကုပ်ယူလာနေပြီဖြစ်တာကြောင့်ဒီရောဂါဟာကမ္ဘာအနှံ့ဖြစ်ပေါ်နေတဲ့ကာယရောဂါကြီးဖြစ်လာဖို့နှိစက်လာနေပြီဖြစ်ကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲတက်ဒရိုအဒနွန်ဂေဘရီယေဆုစ်ကပြောပါတယ
် Now that the virus has a foothold in so many countries the threatof a pandemic
ဒီရောဂါကနိုင်ငံအများအပြားကလူအများအပြားကိုအလင်းအမြန်ထိခိုက်စေခဲ့တာကြောင့်တကယ်ကိုစစ်မကောင်းစရာဖြစ်ရပါအခုဆိုရင်တိုင်းပြည်အတော်များများမှာဒီဗိုင်းရပ်စ်ကချေကုပ်ယူထားနိုင်ပြီဖြစ်တာကြောင့်တစ်ကမ္ဘာလုံးဆိုင်ရာကာယရောဂါကြီးအဆင့်ကိုရောက်ဖို့ချိန်ချောက်လာနေပြီဖြစ်ပါတယ်ဒါပေမဲ့ဒါဟာသမိုင်းမှာပထမဆုံးထိန်းချုပ်လို့ရနိုင်တဲ့ကာယရောဂါဖြစ်လာပါလိမ့်မယ်ဆိုလိုချင်တာကတော့ဒီဗိုင်းရပ်စ်ကိုကျွန်တော်တို့အနိုင်ယူမှာပါလို့ WHO အကြီးအကဲကပြောသွားတာပါကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဟာအရှိန်လျော့မသွားသေးပါဘူး။ဥရောပတိုက်တွင်းကကူးစက်သေဆုံးသူအများဆုံးနိုင်ငံဖြစ်တဲ့အီတလီမှာသေဆုံးသူနောက်ထပ်69ဦးရှိခဲ့တာကြောင့်အခုချိန်ထိဥရောပတိုက်တွင်းသေဆုံးသူအနည်းဆုံး511ဦးရှိသွားပြီဖြစ်ပါတယ်။ဒီကမ္ဘာလုံးတိုက်တာနဲ့ဆိုရင်တော့သေဆုံးသူ3500ကျော်သွားပြီဖြစ်ပြီးရောဂါပိုးကူးစက်နေသူအရေအတွက်ဟာလည်း36000ကျော်သွားပြီဖြစ်ပါတယ်။ကမ္ဘာခေါင်းဆောင်တွေကပြတ်သားတဲ့ဆုံးဖြတ်ချက်နဲ့အတူလိုအပ်တာတွေကိုအလင်းအမြန်လှုပ်ဆောင်ခြင်းအပြင်ဒီဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုအရှိန်လျော့ကျသွားအောင်လှုပ်ဆောင်နိုင်လိမ့်မယ်လို့လည်း WHO အကြီးအကဲကပြောပါတယ်။ရောဂါပိုးကူးစက်နေသူအများစုဟာပြန်နေကောင်းလာကြမှာဖြစ်ကြောင်းဥပမာအနေနဲ့ဒီဗိုင်းရပ်စ်ကိုစတင်တွေ့ရှိတဲ့တရုတ်နိုင်ငံကလူနာ8000ကျော်တဲ့က80ရာခိုင်နှုန်းဟာပြန်ကောင်းလာပြီးဆေးရုံကဆင်းသွားကြပြီလို့လည်း WHO အကြီးအကဲကပြောပါတယ်။